မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုတော့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေအင်တာနက် website ကနေတင်ပြပေးနေတဲ့တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတဲ့အစားတချို့ကိုအရင်ဆုံးဖော်ပြပေးချင်ပါတယ်ခတမလေးရှားရောက်နေတဲ့လယ်ရီမြေကနန်းဝင်းစုရဲ့အစာမှာတော့မဲသင်နာကျော်တင်ဆက်ပေးတဲ့မြန်မာပြည်ကပေးစာကဏ္ဍမှာတချင်းတောင်းဆိုခဲ့တာထုတ်လွှင့်ပေးတာနားဆင်လိုက်ရလို့အရန်ကိုဝမ်းသာပါရယ်ဗျာအရန်ကိုလည်းပျော်ပါရယ်ဆိုပြီးတော့ခတမလေးရှားရောက်နေတဲ့နန်းဝင်းစုရေးလာပါရယ်နည်းနည်းလေးပြည့်စုံအောင်ပြောရရင်တော့အဲ့ဒီနေ့ကကျွန်တော်စိတ်ညစ်နေတာပြရတယ်ဒါနဲ့ကျွန်တော်လည်းအင်တာနက်ဖွင့်ပြီးတော့ VOE ရဲ့ပေးစာကဏ္ဍကိုနားထောင်လိုက်တယ်ပေးစာကဏ္ဍလေးရဲ့အဆုံးမှာတော့ကျွန်တော်တောင်းတဲ့တခြင်းလေးထုံးလွှင့်မယ်ဆိုတဲ့အတန်လေးကြားရောအတိုင်းမသိပါပဲဗျာပျော်သွားရပါတယ်တဲ့။နောက်လဲအကြောင်းတိုက်ဆိုင်ရင်တောင်းပါဦးမယ်။အခုတော့ကျွန်တော်ရဲ့ဇနီးလေးကလည်း VOE ကိုကျေးဇူးတင်တယ်လို့ပြောပြပါဆိုပြီးတော့ဖုန်းထဲကနေလှမ်းမာလိုက်ပါတယ်တဲ့။မဲသနာကျော်နဲ့ဒီ VOE ဝိုင်းတော်သားတွေအားလုံးကာယဒုက္ခစိတ်တဒုက္ခနှပြအေးချမ်းစွာပြေစုံပါစေလို့ဆုတောင်းလိုက်ပါတယ်ဆိုပြီးတော့မလေးရှားကနန်ဝင်းစုကသူရဲ့ဒေတာလွှာလေးကိုနားဆင်လိုက်ရလို့ဆိုပြီးတော့ယေရှုတင်ကြောင်းစာရေးလာပါတယ်။ဟုတ်ကဲ့ပါ။ကိုနန်းဝင်းစိုးတောင်းဆိုထားတဲ့တခြင်းလေးကိုလွှင့်ပေးလိုက်တယ်ဆိုလို့လဲဒါတိုက်တိုက်ဆိုင်ဆိုင်ဖြစ်ပါပဲ။ကျွန်မလည်းဝမ်းသာမိပါတယ်ရှင်။သရရှင်နေအားလုံးတခြင်းတွေကိုအတီးတီးတောင်းကြတဲ့နေရာမှာအားလုံးတောင်းတဲ့တခြင်းတစ်ပုဒ်စီကိုမထုတ်လွှင့်ပေးနိုင်မနဲ့တခြင်းတစ်ပုဒ်ထဲကိုပဲရွေးပြီးတော့ထုတ်လွှင့်ပေးလိုက်ရတာမျိုးရှိပါတယ်။တခါတလေလည်းဒီ VOE ဘက်ကရွေးထားတဲ့တခြင်းလေးကိုပဲထုတ်လွှင့်ပေးလိုက်ရတာရှိပါတယ်။ဒါကြောင့်မလို့တိုက်ဆိုင်မှုကအခက်ခဲတတ်ပါတယ်။ခုတော့ကိုနန်းဝင်းစိုးဇနီးကလည်းကျင်းနေသွားတယ်ဆိုလို့ဝမ်းသာပါတယ်နော်။မကြာလဲစာရေးပြီးတော့တချင်းတောင်းပါအောင်။နောက်ပြီးတော့အစီအစဉ်တွေကိုနားဆင်ပြီးတော့လဲတုံ့ပြန်ဝေဖန်အကြံပြုပါအောင်လို့လည်းပြောချင်ပါတယ်ရှင်။အခုဆက်ပြီးတော့သောရရှင် VOE ကအင်တာနက်ပေါ်မှာတင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့အစာတွေကိုပြောပြချင်ပါတယ်။ရင်ပြုံးထွေးဆိုတဲ့သောရရှင်ကတော့9လပိုင်း17ရက်နေ့အတွက်တင်ထားတဲ့သတင်းကို VOE website မှာ download ဆွဲပြီးတော့နားထောင်လိုက်တဲ့အခါမှာတော့9လပိုင်း6ရက်နေ့ကသတင်းဖြစ်နေပါလေတဲ့ကိုဘကအမှားများမှားနေသလားဆိုပြီးတော့အထက်ထက်ဒေါင်းလုံဆွဲပြီးတော့နားထောင်ပေးမယ်လေ6ရက်နေ့ကသတင်းမဲနားထောင်ရပါတယ်သူဘကမှားတာလားဖီဘကပဲသတင်းကိုမှားပြီးတော့တင်ထားလားဆိုတာဖြေရှင်းပေးပါဆိုတော့သောရရှင်ရင်ပြုံးထွေစာရေးလာပါတယ်နောက်ထပ်သောရရှင်ဝါထဆိုတဲ့သောရရှင်ကတော့ခမားတို့စီကပဲမှားသလားကျွန်တော်ကွန်ပျူတာကပဲမှားသလားမသိပုံပြထားတဲ့အတိုင်းနနက်ပိုင်းအစီအစဉ်နားထောင်ရင်မေလ6ရက်မနက်ပိုင်းအစီအစဉ်ပဲဖြစ်နေတာ3ရက်လောက်ရှိပါပြီဆိုပြီးတော့မေလ10ရက်နေ့ကစာရေးလာပါတယ်ဟုတ်ပါတယ်ဒီသောရရှင်တွေလိုပဲတခြားသောရရှင်တွေလည်းအစီအစဉ်ကိုနားဆင်ရင်9ရက်နေ့ကသတင်းတို့6ရက်နေ့ကသတင်းတို့ပဲနားထောင်လို့ရပါတယ်ဆိုတော့စာရေးလာကြတဲ့စာရင်းနောက်ပြီးတော့ဖုန်းဆက်ပြီးတော့ပြောလာတဲ့သောရရှင်တွေရဲ့တယ်လီဖုန်းတွေကိုလက်ခံရရှိပါတယ်ရှင်ပြောရမယ်ဆိုရင်တော့ VOA ဘက်ကဆက်ချွေရမှုဖြစ်ပါတယ်ရှင်။အင်တာနက်ပေါ်မှာသတင်းတွေတင်တဲ့အခါမှာဆက်ကအလိုလျောက်ကျမတို့အသံထုတ်လွှင့်မှုကိုဆွဲယူပြီးတော့တင်ပေးရတာဖြစ်ပါတယ်။ဒါပေမဲ့ဒီအင်တာနက်ဌာနရဲ့အပြောအရဆိုရင်သူတို့ software တစ်ခု update လုပ်ရတာကနေပြီးတော့ VOA ဌာနကြီးတစ်ခုလုံးဒီကျမတို့မြန်မာဌာနတွေမကဘဲနဲ့တခြားဘာသာမျိုးမျိုးနဲ့ထုတ်လွှင့်နေတဲ့ဌာနတွေပါမကြမ်း။အဲ့လိုမျိုးအသံဖိုင်တွေဆွဲယူတဲ့အခါမှာမှားယွင်းသွားတယ်လို့သိရပါတယ်။VOE မြန်မာပိုင်းဌာနကတော့သောရရှင်နေလဲစာရီတော်တော်ရေးကျမတို့ဘက်ကလည်းတော်တိုက်တိုက်လုပ်ပြီးတော့ကျမတို့မြန်မာဌာနကိုဦးစားပေးပြီးတော့ပြင်ဆင်ပေးလိုက်ပါပြီ။ဒါကြောင့်မလို့သောရရှင်နေအနေနဲ့အင်တာနက်ပေါ်ကအစီအစဉ်တွေကိုမှန်မှန်ကန်ကန်နားဆင်နိုင်ပြီဖြစ်ပါတယ်ရှင်။အဆင်မပြေသေးတဲ့တချို့ဌာနတွေရှိသေးတယ်လို့လည်းကြားရပါတယ်။ဒါပေမဲ့မြန်မာဌာနကတော့အားလုံးအဆင်ချောသွားပြီဖြစ်ကြောင်းသောရရှင်တွေကိုပြန်ပြီးတော့အသိပေးကြပါတယ်။ဆက်ချွေရမှုအဆင်မပြေတာကိုတီးခံပြီးတော့နေ့စဉ် VOE website မှာလာပြီးတော့နားဆင်အားပေးတဲ့သောရရှင်နေအားလုံးကိုကျေးဇူးတင်ပါတယ်နော်။အထွေထွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်း VOE ကလက်ခံရရှိတာပါ။အဲ့ဒီကအစာတချို့ကိုပြောပြပေးသွားချင်ပါတယ်။ပထမအဦးဆုံးတော့မကြခင်မေလာကောင်မှာပဲဒီပြင်းအရေးခင်နှစ်ပတ်လည်းကြာရောက်လာတော့မှမလို့ဦးနောင်ချုခေါငမိုးဆိုတဲ့သောရရှင်ရေးလာတဲ့အစာကိုတိုက်တိုက်ဆိုင်ဆိုင်ထုတ်လွှင့်ပေးချင်ပါတယ်
။မင်္ဂလာပါ VOE ခင်ဗျာ။မနေ့ကနှစ်ကုန်ပိုင်းကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးအတန်တွေအတော်လေးကြားနေရတယ်နော်။လွှတ်တော်ကတရားဥပဒေစိုးမိုးရေးဥက္ကဋ္ဌကြီးကိုလည်းပြောပြပါဦး။တရားဥပဒေစိုးမိုးရေးအတွက်ဆိုရင်ဒီဘရင်ရေးခင်းလို့ရာဇဝတ်မှုမျိုးကိုတရားဥပဒေစိုးမိုးဖို့ဆောင်ရွက်ပေးပါဦးလို့ဖခင်ဗိုလ်ချုပ်လောက်ကျံမှုတုန်းကတရားဥပဒေရဲ့အဆုံးဖြတ်ရခဲ့လို့ကျေနပ်မိပါတယ်လို့ပြောခဲ့မှုတွေထင်ပါတယ်။အ အခုဖြစ်ရမှုကင်းမှာလဲတည်ဆုံးခဲ့ရသူတွေဘက်ကဥပဒေရဲ့အဆုံးဖြတ်မျိုးခံကျင်ကြပါလိမ့်မယ်။ပြည်မှုကြီးတွေကရိုးစင်းပြီးအစဖော်မရဖြစ်နေတော့လောက်ကျန်သူတွေထိန်ချန်သူတွေကတရားဥပဒေရဲ့စိုးမိုးမှုကကင်းလွတ်နေတယ်ဆိုတာတော့သိကြပါရယ်။အမှန်တရားပေါ်ပေါက်ဖို့လူတိုင်းမျှော်လင့်နေကြမှာပါ
။သူကတော့သူများမဟုတ်တာလို့ကိုယ်လည်းမဟုတ်တာလို့ရင်သူများနဲ့တဒန်းတစားရဲဆိုတဲ့အဆိုမိတ်ကိုအစင်မြဲလေးစားတံပိုးထားလဲပါဆိုပြီးတော့ဦးနောင်ချိုခေါ်ငမိုးကရေးလာတာဖြစ်ပါတယ်။အခုကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းတီလီတပုနဲ့ဖြောပြေးပေးချင်ပါတယ်။နောက်ပိုင်းမှာသောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။ဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့သချင်းလေးကတော့အဆိုရောမလေးဆလီနာဂိုမက်စ်ရဲ့ခမ်းမန်ခဲ့တယ်ဆိုတဲ့သချင်းဖြစ်ပါတယ်။ဒီသချင်းကလောလောဆယ်အကောင်းဆုံးတင်းနံပါတ်အစီအမနံပါတ်6ချိတ်နေတဲ့သချင်းလည်းဖြစ်ပါတယ်ရှင်။ဟိုတယ်လောရောင်းကပဲကျင်းပသွားတဲ့ Billboard ဂီတစုပေးပွဲမှာဆလီနာဂိုမက်စ်ကိုယ်တိုင်ကပြဖြောပြသွားတဲ့သချင်းလေးလည်းဖြစ်ပါတယ်။သွားရရှင်နေခန်းစားနားဆင်ကြည့်ပါဦးရှင်။ဂိုမက်စ်တီဆိုထားတဲ့ခမ်းမန်ဂက်တီဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ။သောရရှင်ရဲ့အချင်းချင်းမေတ္တာတိလက်ဆောင်ပေးပို့လာတဲ့မြမတခြင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါသေးတယ်နော်။အခုတော့ရင်ဖွင့်လာတဲ့သောရရှင်ရဲ့ဘေးစာတွေကိုဖော်ပြပေးသွားခြင်းပါတယ်။ရန်ကုန်မြို့ကကန်ထရိုက်တိုက်တွေနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ရဲ့အစာရိုးလေးကတော့ YCDC ရဲ့ကန်ထရိုက်တိုက်များလူနေထိုင်ခွင့်ရဖို့အတွက်မိသက်ဌာနထောက်ခံချက်တင်ပြရမယ်ဆိုပြီးဥပဒေထုတ်ပြန်ခဲ့ပါတယ်။ဒါမဲ့လေမိသက်ဌာနကအဲ့ထောက်ခံချက်ကို9လလောက်ကြာတော့မှထုတ်ပေးတာမလို့ရာအောင်ဌာနမှာစစ်ဆေးအတည်ပြုပြီးတော့လူနေထိုင်ခွင့်ကြောင့်စောင့်ဆိုင်နေရတဲ့ကန်ထရိုက်တိုင်အများပြားရှိနေပါတယ်ဒီအခက်ခဲကိုမြို့တော်စီပင်တာယာဌာနကဖြေရှင်းကူညီပေးဖို့မြေတားရက်ခံပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင်စကိုင်းတိုင်းဒေသကြီးကမ့်ဘလူမျိုးကသောရရှင်တယောက်ရဲ့ဆောက်ကိုလည်းဖော်ပြပေးခြင်းပါတယ်ဒီသောရရှင်ကမလဲကျေးရွာကဖြစ်ပါတယ်
ကျွန်တော်တို့မလဲကျေးရွာဟာစကိုင်းတိုင်းဒေသကြီးကမ့်ဘလူမြို့နယ်မှာတည်ရှိပါတယ်။ကျွန်တော်တို့မလဲကျေးရွာ17ရက်17လ2012ခုနှစ်ကလုခတ်ခဲ့တဲ့ပြင်အား 6.8 စကေးရှိငရင်ကြီးရဲ့ဗဟိုချက်မနဲ့အနည်းဆုံးရွာကြီးပါ။အခုဆိုငရင်ကြီးလုခတ်တာ6လပြည့်ခဲ့ပါပြီ။ငရင်လုတုံးကအင်ဂျီ100ကျော်နဲ့ဘုံကြီးကျောင်း2ကျောင်းအထက်တန်းကျောင်းတိုင်နယ်ဆေးရုံဇေဒီပထိုးရှစ်စုစတဲ့အဆောက်အဦများစွာပျက်စီးခဲ့ပါတယ်။ကိုကြီးကဲစေရဲကဖြစ်တယ်လို့လုပ်ပြီးခုချိန်ထိမပြင်းနိုင်တဲ့သာသနိကအဆောက်အဦများစွာနဲ့လူနေအိမ်များရှိနေပါသေးတယ်။ကိုယ့်အိမ်ကိုမပြင်းမဲထားရင်လည်းကဲစေရဲအဖွဲ့နဲ့ကျေးရွာအုပ်ချုပ်ရေးမှုကဇွတ်ဖိအားပေးပြီးတော့ပြင်ခိုင်းနေပါတယ်။အိမ်ပြင်ဖို့ကဲစေရဲအဖွဲ့ကဘီလက်မြေအိတ်အချိုးကျပေးတာကလွဲလို့ကျန်တဲ့ဇီးရဲမိမိအိမ်မိမိအကုန်ကျခံရတာပါ။ဒီလိုအနေထားကိုသမရာကြီးသိစေချင်လို့တန်ကြားတော့လည်းအကြောင်းမထုခဲ့ပါဘူး။အထက်တန်းကျောင်းကိုတိဆောက်ပေးနေတာကလည်းစနစ်တကျမဟုတ်ဘဲနိုင်ငံတော်ကချပေးတဲ့ငွေနဲ့ဖြစ်တယ်လို့တိဆောက်နေတာကိုကြေးရွာသားများကမကြင်မနာဖြစ်တယ်ဆိုတာအများသိစေချင်ပါတယ်။ကျောင်းသားတထောင်ခန့်ရှိတဲ့အထက်တန်းကျောင်းကိုခိုင်ခိုင်ခန့်ခန့်မဆောက်ပေးဘူးဆိုရင်နောင်တဘာဝဘေးအန္တရာယ်နဲ့ကြုံရတဲ့အခါလူငယ်ကျောင်းသားများစွာရဲ့အသက်ဘေးစိုးရိမ်နေရပါတယ်ဆိုတာလူကြီးမင်းများသိအောင်ပြောကြားပေးစေလိုပါတယ်ခင်ဗျာ။
ငလင်းဘေးတဲ့သူတို့ရွာမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေနှောင့်နှေးနေပါတယ်ဆိုပြီးဒီသောရရှင်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်။စကိုင်းကသောရရှင်တွေတော်တော်များများစာရေးကြတာတွေ့ရပါတယ်နော်။စကိုင်းမြို့မှာထော်လာကြီးတွေတောင်းကျမ်းနေပါတယ်ဆိုပြီးရေးလာတဲ့စကိုင်းသားရဲ့အစာကိုလည်းဆက်ပြီးတော့ပြောပြပေးချင်ပါတယ်
။စကိုင်းမြို့မှာထော်လာကြီးတွေတောင်းကျမ်းနေပါတယ်။သူတို့ဟာရင်မှလည်းလိုင်စင်မရှိ၊ရင်မောင်းသူမှလည်းလိုင်စင်မရှိ၊လုပ်ငန်းမှလည်းလိုင်စင်မရှိပြီးတော့အဲ့ဒီထော်လာကြီးတွေမှာအသုံးပြုထားတဲ့ပစ္စည်းတွေကအဟောင်းတွေဖြစ်နေတော့လမ်းပေါ်မှာအလွန်အန္တရာယ်များပါတယ်။နောက်ပြီးအခွန်ငွေများပေးဆောင်ခြင်းမရှိတဲ့အတွက်နိုင်ငံတော်မှာအခွန်ငွေဆုံးရှုံးနေရပါတယ်။ထော်လာကြီးတွေအားလုံးနှိပါကဝစ်တောက်တွေဆိုတော့ကုန်ပစ္စည်းများတည်ယူရမှာဈေးနှုန်းတွေကိုလည်းကစင်ကလျားဖြစ်အောင်ပြုလုပ်နေပါတယ်။အမှန်တကယ်လိုင်စင်အပြည့်အခွန်ငွေအပြည့်ပေးဆောင်ပြီးလုပ်ကိုင်နေတဲ့လုပ်ငန်းရှင်တွေအတွက်အလွန်နစ်နာပါတယ်။ဒါတွေကိုနိုင်ငံတော်အကြီးအကဲများကတာဝန်ယူဆောင်ရွက်ပေးစေခြင်းပါတယ်။နောက်ပြီးစကိုင်းမြို့တချို့ရက်ွက်တွေမှာလည်းလျှက်စင်မီးတွေကိုမီတာမရှိဘဲခိုးယူသုံးဆွဲနေကြပါတယ်။အိမ်သုံးလျှက်စင်မီးကိုမော်တာတွေမောင်းလျှက်စစ်တန်ကြေတွေဆော်ဒီလိုမနိုင်ဝင်များအသုံးပြုနေကြပါတယ်။အဲ့ဒီလိုအသုံးပြုတဲ့အတွက်မီးအားမငြိမ်ခြင်းအားဖြစ်ပေါ်စေတဲ့အတွက်အိမ်သုံးလျှက်စစ်ပစ္စည်းများမကြာခဏပျက်စီးလျက်ရှိပါတယ်။ဒါတွေကိုတာဝန်ရှိလူကြီးများများလိုက်လံစစ်ဆေးဆောင်ရွက်ပေးစေခြင်းပါတယ်။
စကိုင်းကသောရရှင်ရဲ့ရင်ဖွင့်စာကိုဖော်ပြပေးပြီးတော့ရှမ်းပြည်နယ်ကသောရရှင်တယောက်ရဲ့ရင်ဖွင့်စာကိုဆက်ပြီးတော့ပြောပြခြင်းပါတယ်။ကျိုင်းတုံသားတူပါဒီစကိုင်းကသောရရှင်ကလည်းလျှက်စမီမှာမီတာမရှိဘဲနဲ့သုံးဆွဲတယ်ဆိုပြီးတော့လျှက်စမီပြဿနာကိုပြောသွားတဲ့အချိန်မှာဒီကျိုင်းတုံသားကတော့သူတို့မြို့မှာမီးမလာလို့အမတန်အခက်တွေ့နေရပါတယ်ဆိုပြီးတော့ရေးလာတာပါ
။တကယ်ဆိုကျွန်တော်တို့ကျိုင်းတုံမြို့ဟာရှမ်းပြည်နယ်အရှိဘန်းရဲ့မြို့တော်ဖြစ်သတ်မှတ်ထားတာပါ။မြို့ပြမှာဆိုရင်နတ်မလန်နဲ့မိုင်းခွန်ဆိုတဲ့ရေအားလျှက်စစ်စက်ယုံကြီးနေုံရှိပါတယ်။ဒါပေမဲ့လျှက်စစ်မီးကတော့၃ရက်မှတစ်ခါပဲလာပါတယ်။လာလိုက်ရင်လည်းပဲည၁၇နာရီနဲ့၁၂နာရီကြာမှပဲလာပါတယ်။ကျန်တဲ့အချိန်မီးတွေဘယ်ရောက်ကုန်လဲမသိပါဘူးဗျာ။နောက်နေတာမဟုတ်ပါဘူး။ကျိုင်းတုံမျိုးကဘာလို့မဆိုမေးကြည့်နိုင်ပါလဲ
။ကျိုင်းတုံသားရင်ဖွင့်သွားတာဖြစ်ပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှာပဲရက်ပြရစီနော်။မြစ်တာတေးလက်ဆောင်တောင်းလာတဲ့သောရရှင်နေလဲစောင့်နေလောက်ပြီးထင်ပါတယ်ရှင်။VOE ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOE ကနေမြစ်တာဒေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတဲ့ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းလိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ်အခုဒေတာလာတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးခြင်းပါတယ်ခင်မရတဲ့အနည်းဆုံးခင်မရသူနဲ့အဝေးတမြေရောက်နေကြတဲ့မန္တလေးတိုင်းတောင်သာမြို့နယ်တန်းတန်းရွာနေမက်ခင်ဆန်းမြင့်ရန်ကုန်တိုင်းကော်မိုးမြို့နယ်မြို့သေးရက်ွက်နေမက်ဆန္ဒလေးမက်အေးမြတ်မွန်ခင်မရတဲ့တငယ်ချင်းတွေဖြစ်ကြတဲ့ကိုမြင့်ဦးကိုကျော်မင်းဦးကိုတန်းစင်ဦးတို့နားဆင်ရန်အတွက်ဆိုပြီးတော့ဘာတင်ရဲ့တန်းတန်းတရရှိနေစေပါဆိုတဲ့တချင်းကိုထုတ်လွှင့်ပေးပါဆိုပြီးတော့စကိုင်းတိုင်းကတာခရိုင်ဗမောင်းမြို့နယ်ပဲနယ်ကုန်းရွာကမောင်တီဟအောင်မြစ်တာတိလက်ဆောင်ပါလာပါတယ်ဟုတ်ကဲ့ပါကိုတီဟအောင်တောက်ဆူထားတဲ့ဒီဘာတင်ရဲ့တန်းတန်းတရရှိနေစေပါဆိုတဲ့တချင်းလေးကိုကျွန်မသိလဲသိပါတယ်ဒါကြောင့်မလို့အဲ့တချင်းကိုထုတ်လွှင့်ပေးဖို့ကျွန်မလိုက်ရှာလိုက်တဲ့အခါမှာတော့ဘာတင်ရဲ့တချင်းတွေထဲမှာတန်းတန်းတရရှိနေစေပါဆိုတဲ့တချင်းမရှိပါဘူးရှင်ဒီတော့ကျွန်မတချင်းတိုင်းကိုလိုက်ပြီးတော့နားထောင်ကြည့်ပါတယ်အဲ့ခါမှာဒီတန်းတန်းတရရှိနေစေပါဆိုတဲ့စာသားနဲ့ပါတဲ့တချင်းလေးကအဆက်ဟောင်းဆိုတဲ့တချင်းပဲဖြစ်ပါတယ်ခေါင်းစဉ်ကအဆက်ဟောင်းလို့ခေါ်ပါတယ်ကိုတီဟအောင်တောင်းဆိုထားတဲ့တချင်းကလည်းဒီတချင်းပဲဖြစ်မယ်ထင်လို့ကျွန်မဒီတချင်းကိုရွေးချယ်လိုက်ပါတယ်နော်မင်္ဂလာပါ VOA အကိုအမများခင်ဗျာအားလုံးပဲနေကောင်းကြပါစေလို့ဆုတောင်းလာတဲ့သောရရှင်ကတော့ကိုရှိုင်းမဲဖြစ်ပါတယ်ပဲခူးတိုင်းဒေသကြီးဒိုင်ဦးမြို့နယ်မော်အင်းရွာမှာရှိတဲ့ဖေဖေဦးတင်ချင်းနဲ့မေမေတော်ဆန်းချီတို့တွေတောင်ကုန်းမှာကြောင်းတက်နေတဲ့သားမောင်ဆိုင်ထက်အောင်ကမြစ်တာတေးလက်ဆောင်တစ်ပုဒ်ပါပါတယ်ခိတရန်ကုန်ကဆလိုင်းညီညီအောင်ကတော့ချစ်လာစွာသော VOE တဲ့ VOE ကိုမသိတာတွေမေးခွန်းရလို့ဝိုင်းတော်သားတွေအားလုံးကိုကျေးဇူးတင်ပါတယ်ကျွန်တော်မေးချင်တာကတော့တချင်းတောင်းတဲ့အစီအစဉ်နဲ့ပတ်သက်လို့ပါတချင်းကိုအခမဲ့တောင်းရပါသလားပြီးတော့ကိုကြိုက်တဲ့မြန်မာပြည်ကတချင်းတွေကိုတောင်းလို့ရပါလားတဲ့သူကမလေးရှားကတငယ်ချင်းတွေဖြစ်တဲ့ကိုမိန်ဘွေကိုလေးအောင်ကိုအောင်တင်ကိုထန်ဟာတို့နားဆင်မှုတွေမြစ်တာတေးလက်ဆောင်ပါကြင်ပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါတချင်းတောင်းရဲ့အခချင်းငွေပေးဖို့မလိုပါဘူးရှင်အခမဲ့ပဲတောင်းရတာပါ ကိုကြိုက်တဲ့တခြင်းလေးကိုရေးပေးလိုက်လို့လည်းရပါတယ်ဒါမှမဟုတ်လည်းတခြားသူတွေနားဆင်တဲ့တခြင်းကိုပဲရောပြီးတော့တောင်းလို့လည်းရပါတယ်နော်တခါတခါ VOA ကလည်းအစဉ်ပြေးတဲ့တခြင်းလေးကိုချိပြီးတော့ထုတ်လွှင့်ပေးတတ်ပါတယ်ရှင်အခုလည်းဆလိုက်ညင်ညောင်တောင်းထားတဲ့မြစ်တာဒေးလက်ဆောင်တောင်းလွှာလေးကိုဖတ်ကြားပေးလိုက်ပါတယ်နော်ဟုတ်ကဲ့ပါဒီတစ်ပတ်တော့ခုနကကျွန်မပြောသွားသလိုပဲစကိုင်းတိုင်းကသာခရိုင်ဗမောက်မြို့နယ်ပိနေကုန်းရွာကမောင်တီဟာအောင်တောင်းဆိုထားတဲ့ဘာတင်တီဆိုထားတဲ့အဆက်ဟောင်းဆိုတဲ့တခြင်းလေးနဲ့ထုတ်လွှင့်ပေးလိုက်ပါတယ်တချင်းဟောင်းလေးပြန်နှားထောင်ရတာလဲနားထဲမှာတမျိုးပါပဲเนาะနောက်ပိုင်းတချင်းနေနှားထောင်ဖြစ်တဲ့လူငယ်တွေလည်းဒီတချင်းလေးကတော့အသက်ဆန်းဖြစ်နေမှာပါဘားတင်ရဲ့အဆက်ဟောင်းဆိုတဲ့တချင်းလေးကိုအားလုံးနားဆင်ခံစားကြည့်ကြပါအောင်ရှင်ဆိုထားတဲ့အဆက်ဟောင်းဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ဒီချက်က